Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ။ Washington မြို့တော် View American တန်ကနေ2016ခုနှစ် April 9ရက်စနေနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေစတင်အသံလွှင့်နေပါခင်ဗျာ။ညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညနေခင်းပါသောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကျွန်မနန်းလောင်နဲ့ကိုရဲကောင်တို့ကပြောပြပေးမှာပါအမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ဟာဂျိုတင်ကြေညာခြင်းမရှိဘဲနဲ့အာဖဂန်နစ္စတန်နိုင်ငံကိုရောက်ရှိနေပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဟာအိန္ဒိယနဲ့ဖိလစ်ပိုင်လုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ဒီကနေ့မှာပဲအာရှတိုက်ကိုခီးထွက်မှာပါပြီးခဲ့တဲ့လကဘယ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့ဘုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်တန်းရရှိခံရသူကိုဖမ်းမိလိုက်ပါပြီ။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကြားမှာပါကိုရနိုင
်။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ NLD အစိုးရတစ်ကမနေ့ကနိုင်ငံရေးပုံမှန်တွေနဲ့တရားစွဲဆိုခံထားတဲ့နိုင်ငံရေးကျင်းသားတွေကိုလွတ်ပေးလိုက်တာနဲ့ပတ်သက်ပြီ
းနောက်ဆုံးရတဲ့စီရင်ရတော့တရား3ယောက်ပဲအပြင်ကိုရောက်တယ်လို့ကျွန်တော်တို့သိရတယ်။ဆန်တဲ့သူတွေကတော့အမှုကိုပတ်လိုက်တာရှိမယ်။ဒါပေမဲ့ဟိုထောင်ထဲကိုတန်ရောက်သွားတဲ့သူတွေရှိတယ်။ကောင်းတာကတော့အစိုးရဘက်ကအနေနဲ့ဟိုရှင်းရှင်းလင်းလင်းပြောင်းပေါ့နော်။နံပါတ်တွေနဲ့တိတိကျကျထုတ်ပြန်ကြတ
ယ်။နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့တွဲဖက်တွင်မှုဥပိုလ်ကြီးပြောသွားတာပါ။ဒီအကြောင်းကိုမကြာခင်နောက်ဆင်ရမှာပါ။ဒါပြင်မြန်မာနိုင်ငံကမူလာတန်းဆရာမတွေအတွက်အီချင်းမြင့်တင်ပေးတဲ့သင်တန်းအကြောင်းအပါအဝင်ကမ္ဘောဒီးယားနိုင်ငံမှာရေပန်းပြန်စားလာနေတဲ့စက္ကပညာတက္ကသိုလ်ဟောင်းပရာဟိတအဖွဲ့တွေကဘလို့ကျိုးပန်းဆောင်ရွက်နေတယ်ဆိုတဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ဟာဂျိုတင်ကြေညာခြင်းမရှိဘဲနဲ့အာဖဂန်နစ္စတန်နိုင်ငံကိုရောက်ရှိနေပါတယ်။ဒီအလက်ပတ်ခီးစဉ်ဟာတိုင်းပြည်ရဲ့အမျိုးသားညီညွတ်ရေးကိုရည်မှန်းတဲ့အစိုးရကိုအမေရိကန်နိုင်ငံကဆက်ပြီးအားပေးထောက်ခံတဲ့သဘောဆောင်ပါတယ်။အီရတ်အစိုးရခေါင်းဆောင်တွေနဲ့တွေ့ဖို့နဲ့အမေရိကန်နိုင်ငံကသူတို့ကိုအခိုင်အမာထောက်ခံအားပေးနေတယ်ဆိုတာကိုပြသလိုတဲ့အတွက် Mr. Kerry ဟာအီရတ်နိုင်ငံကိုဂျိုတင်ကြေညာခြင်းမရှိဘဲနဲ့တွားရောက်ခဲ့ပါသေးတယ်။အီရတ်ခီးစဉ်ပြီးနောက်တရက်အကြာမှာပဲအာဖဂန်ကို Mr. Kerry ရောက်ရှိလာတာပါ။အာဖဂန်ကို2014ဩဂုတ်လတုန်းကဝန်ကြီးကယ်ရီနောက်ဆုံးရောက်ရှိခဲ့တာဖြစ်ပါတယ်။တပ်တန်း5နှစ်တာဝန်ထမ်းဆောင်ရမယ့်အာဖဂန်နစ္စတန်အစိုးရအဖွဲ့ဟာအခုဆိုရင်တပ်တန်း18လရှိသွားပါပြီ။တိုင်းပြည်ရဲ့အမျိုးသားညီညွတ်ရေးကိုညီမတဲ့အစိုးရကိုအမေရိကန်နိုင်ငံကဆက်လက်ထောက်ခံအားပေးသွားဖို့အဓိဋ္ဌာန်ချထားတယ်လို့အာဖဂန်နဲ့ပါကစ္စတန်နိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Richard Auston ကပြောပါရယ်။ပြီးခဲ့တဲ့နှစ်ကရွေးကောက်ပွဲမှာအငင်းပွားစရာရလဒ်တွေထွက်ပေါ်လာပြီးတဲ့နောက်သမ္မတအာရှဖ်ဂန်နီနဲ့အစိုးရအဖွဲ့အကြီးအကဲအဗ္ဒူလာတို့ကြားပူရဲအုပ်ချုပ်ဖို့သဘောတူညီမှုရအောင်ဆောင်ကျင်းပေးခဲ့တဲ့ဂျာနီကိုယ်စားလှယ်တွေကိုအမေရိကန်ကအကူအညီပေးခဲ့ပါရယ်။ VOA နဲ့ Gallup အဖွဲ့အစည်းတို့ကြည်ကြဲပြတ်ပြတ်ပြုလုပ်ခဲ့တဲ့လူမှုစစ်တမ်းတစ်ခုကိုပြီးခဲ့တဲ့လကထုတ်ပြန်ခဲ့ရမှာဂန်နီအဗ္ဒူလာအစိုးရအဖွဲ့ကိုစစ်တမ်းဖြေဆို့ခဲ့သူ80ရာခိုင်နှုန်းကအကြမ်းဖက်အုပ်စုတာလီဘန်တို့နဲ့ငြင်းချင်ရေးကြိုးပမ်းခဲ့တဲ့အတွက်အစိုးရတစ်အဖွဲ့ကိုလုံးဝမကြိုက်ကြပါဘူး။အရှေ့အလယ်ပိုင်းနဲ့အာရှတိုက်တပတ်ကြာခီးစဉ်တွင်အာဖဂန်နစ္စတန်ကိုဝန်ကြီးကယ်ရီလာရောက်ခဲ့တာဖြစ်ပြီးတော့ဒီခီးစဉ်ပြီးရင် G7 ဝန်ကြီးများအစည်းအဝေးကျင်းပမယ်ဂျပန်နိုင်ငံကိုဆက်လက်တွားရောက်မှာဖြစ်တယ်လို့ဒုတိယကမ္ဘာစစ်အထိမ်းအမှတ်နေရာကိုလည်းတွားရောက်ကြည့်ရှုမှာဖြစ်ပါတယ်။
အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဟာစနေနေ့ကအာရှခီးစဉ်စတင်လိုက်တဲ့အချိန်မှာတွားရောက်မဲ့အိန္ဒိယနဲ့ဖိလစ်ပိုင်နှစ်နိုင်ငံလုံးမှာနိုင်ငံရေးနဲ့ဒီခါမှာခင်ဗျလုံခြုံရေးနဲ့ဆိုင်တဲ့ကိစ္စတွေကိုအဓိကထားဆွေးနွေးဖို့ရှိနေပါတယ်။ကာကွယ်ရေးဝန်ကြီး Carter ဟာတောက်ကြနေ့ကနယူးယောက်မြို့မှာအာရှလုံခြုံရေးအခြေအနေနဲ့ပတ်သက်လို့မိန့်ခွန်းပြောကြားခဲ့ရမှာလက်နက်မိတ်အမြင်ပွားမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်မှာတရုတ်နိုင်ငံရဲ့လှုပ်ဆောင်ချက်တွေကြောင့်အာရှနိုင်ငံတွေဟာအမေရိကန်ရဲ့ထောက်ခံမှုရဖို့ကြိုးစားနေကြတယ်လို့ပြောသွားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နဲ့သဘောထားကွဲလဲမှုတွေရှိနေပေမဲ့လည်းအမေရိကန်အစိုးရအနေနဲ့တော့ဒေသရင်းမှာတည်ငြိမ်မှုတွေမပြတ်ပြားစေမဲ့နိလန်းအနေနဲ့ပဲလှုပ်ဆောင်သွားမယ်လို့တန်ထိတ်ထန်ချထားတဲ့အကြောင်းကာတာကပြောသွားပါတယ်။တောင်တရုတ်ပင်လယ်မှာတရုတ်ရဲ့စစ်အင်အားတိုးချဲ့မှုဟာအိန္ဒိယနိုင်ငံတွေပေါ်ချိန်ချောက်မှုတစ်ခုမဟုတ်ဘူးလို့အခုနှစ်အစောပိုင်းမှာတရုတ်သမ္မတစီဂျင်ပင်ကပြောခဲ့ပါတယ်။
ပြီးခဲ့တဲ့လကဘယ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့ဘုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်တန်ရရှိခံထားရသူကိုဖမ်းမိလိုက်ပါပြီ။အသက်30နှစ်အရွယ်မိုဟာမက်အဘရီနီကိုတခြားလူအတော်များများနဲ့အတူတောက်ကြနေကဘယ်ဂျီယမ်အာဏာပိုင်တွေကဖမ်းဆီးလိုက်တာပါ။ဘရပ်ဆဲလ်မြို့ကဇာဗန်တမ်လိစိတ်ဘုံခွဲတိုက်ခိုက်မှုအတွင်းပဟေလိဖြစ်နေကြတဲ့အုတ်ထုံတဲ့လူ Man in the Hat ဆိုတဲ့လူဟာအခုဖမ်းမိလိုက်တဲ့အဘရီနီဖြစ်မယ်ဆိုပြီးတော့ယုံကြည်နေကြတာဖြစ်ပါတယ်။IS2 ရဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ပြင်တဲ့နိုင်ငံပါရီမြို့မှာလူပေါင်း130သေဆုံးပြီးတော့ဘယ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့မှာတော့32ယောက်သေဆုံးခဲ့တဲ့အပြင်လူအတော်များများလည်းဒဏ်ရာရသွားခဲ့ကြပါရယ်။အစ်ဘရနီဟာဒီတိုက်ခိုက်မှုတွေမှာပါဝင်ပတ်သက်မှုရှိတဲ့လူအဖြစ်တန်ရရှိခံရသူလည်းဖြစ်ပါရယ်ရှင်။
တူရကီနိုင်ငံပိုင်လက်နက်ကုမ္ပဏီကြီးရဲ့ထိတ်တန့်အရာရှိတဦးဟာလက်နက်ထုတ်လုပ်ရေးအစီအစဉ်တွေကိုတူရကီနိုင်ငံသားပိုင်အမေရိကန်လုပ်ငန်းတစ်ခုကိုရောင်းချဖို့ကြိုးစားနေစဉ်အခုပတ်မှာခံဖမ်းဆီးခံထားရတယ်လို့တူရကီအာဏာပိုင်ကပြောပါရယ်။စက်ပစ္စည်းနဲ့ဓာတုဗေဒလုပ်ငန်းကော်ပိုရေးရှင်း MKE ရဲ့စက်ရုံမန်နေဂျာဖြစ်သူမူစတာဖာတာနာရီဗာဒီဟာကြာတာပရင်းနေကအန်ကာရာမြို့ကစားတောက်ဆိုင်တစ်ခုမှာအမည်ဖော်မဖော်ပြထားတဲ့အမေရိကန်ကုမ္ပဏီတစ်ခုကတာဝန်ရှိသူတို့နဲ့တွေ့ဆုံမှုရောက်နေခြင်းမှာအရက်ဝတ်နဲ့ရေတပ်ဖွဲ့ဝင်တွေကဖမ်းဆီးသွားတာဖြစ်တယ်လို့တူရကီမီဒီယာတွေကအရေးသားဖော်ပြခဲ့ပါတယ်။တန်ရီဘာဒီဟာတရှိုမှုနိုင်ငံတော်လျှို့ဝှက်ချက်တွေပေါက်ကြားစေမှုနိုင်ငံတော်သစ္စာဖောက်မှုစတဲ့ဆွဲချက်တွေနဲ့ဖမ်းဆီးထိန်းသိမ်းခံထားရတာဖြစ်တယ်လို့တူရကီမီဒီယာတွေကဖော်ပြခဲ့ပါတယ်။တန်ရီဘာဒီဟာတူရကီနိုင်ငံကမူပိုင်ခွင့်ပြုလုပ်ထားတဲ့ MP5 Submachine Gun နဲ့တူရကီပြည်တွင်းမှာအသစ်ထုတ်လုပ်နေတဲ့ MPT-76 တိုက်ခိုက်ရေးရိုင်ဖယ်ရဲ့ဒီဇိုင်းနဲ့ထုတ်လုပ်ရေးအစီအစဉ်တွေကိုအမေရိကန်ဒေါ်လာ2,300,000စီရယူပြီးရောင်းချဖို့ကြိုးပမ်းခဲ့တယ်လို့စွပ်စွဲခံထားရတာဖြစ်ပါတယ်ခင်ဗျာ။
ဒီဝေဘီကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားနိုင်ငံဟာ ICBM လို့ခေါ်တဲ့တိုက်ချင်းပစ်ပဲ့ထိန်ဒုံးကြီးကိုအောင်အောင်မြင်မြင်စမ်းသပ်ပြလုပ်လိုက်နိုင်ပြီလို့နိုင်ငံပိုင်သတင်းဌာနကကြေညာသွားပါတယ်။ဒီကနေ့စနေနေ့မှာပဲမြောက်ကိုရီးယားအစိုးရပိုင် Central News Agency ကသတင်းထုတ်ပြန်လိုက်တာပါ။နျူကလ িয়ার နဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားရဲ့အခမ်းအနားအားကောင်းလာစေဖို့အပြင်အမေရိကန်နိုင်ငံအပေါ်တိုက်ခိုက်နိုင်စွမ်းရတဲ့အထိစမ်းသပ်မှုတွေကိုလှုပ်သွားဖို့ဆိုတဲ့ရည်မှန်းချက်နဲ့ဒုံးကျည်စမ်းသပ်ပြလုပ်မှုကိုခေါင်းဆောင်ကင်ဂျွန်အွန်းကိုယ်တိုင်ကြီးကြပ်ခဲ့တယ်လို့ KCNA သတင်းဌာနကပြောပါတယ်။နျူကလ িয়ার လက်နက်တွေနဲ့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံကိုလက်ဥမှုယူပြီးတော့တိုက်ခိုက်မယ်လို့မြောက်ကိုရီးယားဘက်ကအကြိမ်ကြိမ်ချင်းချောင်းနေတာဖြစ်ပါတယ်။ဒုံးကျည်စမ်းသပ်ပြလုပ်မှုတကယ်ပဲအောင်မြင်ခဲ့မယ်ဆိုရင်မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မဲ့အစီအစဉ်အတွက်ဒါဟာကြီးမားတဲ့ခြေလှမ်းတစ်ရပ်လည်းဖြစ်လာပါလိမ့်မယ်။မြောက်ကိုရီးယားနိုင်ငံဟာဇန်နဝါရီလကတည်းကလက်နက်ပေါင်းစုံကိုစမ်းသပ်ပြလုပ်နေခဲ့တာဖြစ်တယ်လို့ဒီလောက်ရကြောင့်ကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်လိုက်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုအာခါနဲ့အနေနဲ့ပယ်ထိန်တဲ့ဒုံးကျည်တွေကိုလည်းစမ်းသပ်ပြလုပ်နေတာပါ။အခုလိုပြစ်လို့နေတဲ့ဒုံးကျည်တွေနဲ့နျူကလ িয়ার အစီအစဉ်တွေမှာတိတာထင်ရှားတဲ့အစင်မြင့်နည်းပညာတွေအသုံးပြုထားတယ်ဆိုတော့မြောက်ကိုရီးယားရဲ့ပြောဆိုချက်ကိုတောင်ကိုရီးယားနဲ့အမေရိကန်နိုင်ငံကသုတေသီတွေကမေခွန်းထုတ်နေကြတာလည်းဖြစ်ပါတယ်
။နိုင်ငံရေးပြစ်မှုနဲ့တရားစွဲဆိုအရေးယူခံထားရသူတရားကြောကိုမြန်မာအစိုးရကအမှုရုပ်သိမ်းပြီးပြန်လွှတ်ပေးလိုက်တယ်လို့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPBB ရဲ့ April 9ရက်နေ့ထိစာရင်းအရပြည်ထောင်ကြခံနေရတဲ့နိုင်ငံရေးအကျဉ်းသား122ဦးအမှုရင်ဆိုင်နေရသူ116ဦးနဲ့အာမခံနဲ့အမှုရင်ဆိုင်နေရသူ298ဦးရှိနေတာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေကိုအ мян ဆုံးပြန်လည်လွတ်မြောက်ရေးအတွက်အစွမ်းကုန်ကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံရာထူးကိုစတင်ယူလိုက်ပြီးတဲ့အချိန်နောက်ပိုင်းပထမဆုံးချိန်ကြေညာချက်ထုတ်ပြန်ခဲ့တဲ့အတိုင်းချက်ချင်းအရေးယူဆောင်ရွက်ခဲ့တဲ့အကြောင်းဧပြီလ10ရက်နေ့မှာဒုတိယကြေညာချက်ထုတ်ပြန်ပြီးဒေါ်အောင်ဆန်းစုကြည်ကပြောကြားခဲ့တာပါမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စု Washington DC ကနိုင်ငံရေးဂျာယီဌာနမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံဂျာယီပြောခွင့်ရပုဂ္ဂိုလ်မက်ဒေါ်နာကထိုက်တန်းသတင်းတစ်ခုထည့်ပြကြပြီးအမေရိကန်ပြည်ထောင်စုအနေနဲ့ကြိုဆိုတဲ့အကြောင်းပြောကြားခဲ့ပါတယ်။တချိန်တည်းမှာပဲမန္တလေးမြို့ကတရားရုံးတစ်ခုဟာအသက်28နှစ်အရွယ်ရှိကိုစောစောလက်နဲ့အသက်34နှစ်အရွယ်ရှိမက်ပွင့်ဖြူလက်တို့နှစ်ဦးကိုမြန်မာနိုင်ငံမြောက်ပိုင်းမှာလှုပ်ရှားနေတဲ့ကချင်လွတ်မြောက်ရေးတပ်မတော်နဲ့ဆက်သွယ်ခဲ့တဲ့အတွက်ထောင်ဒဏ်တွေချမှတ်ခဲ့ပါတယ်
။ထိုင်ဝမ်တမရမယင်ဂျိုဟာအရှိတရုတ်ပင်လယ်ပြင်အတွင်းကလူသူအယောက်အပေါင်းနဲ့တဲ့ကျွန်းတစ်ခုစီကိုအလဲအပတ်သွားရောက်ပါလိမ့်မယ်။တောင်တရုတ်ပင်လယ်ပင်တွင်ရေပိုင်းနှင့်အငင်းပွားနေတဲ့ဒေသတွင်တိုင်ဝမ်ရဲ့အချုပ်အခြာအာဏာကိုပြန်ပြီးတော့အခိုင်အမာပြလို့တဲ့သဘောနဲ့အခုလိုသွားရောက်မှာပါ။တိုင်ဝမ်နိုင်ငံမြောက်ပိုင်းကပန်ဂျာကျွန်းငယ်ကလေးမှာအင်ချေနည်းနည်းလေးသာရှိပါတယ်။ပန်ဂျာကျွန်းဟာတိုင်ဝမ်နဲ့အနီးဆုံးတည်ရှိနေတဲ့ကျွန်းကလေးလေးဖြစ်ပါတယ်။တရုတ်လိုဒါယူထိန်လို့ခေါ်ပြီးတော့ဂျပန်လိုဆန်ကုကူလို့ခေါ်တဲ့တရုတ်တိုင်ဝမ်နဲ့ဂျပန်နိုင်ငံတို့ကြားသူပိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းစုတွေထဲမှာပန်ဂျာကျွန်းကလေးပါဝင်ခြင်းမရှိပါဘူး။ကျုံးမော်ကမိုးလေဝသဌာနကိုတမရမယင်ကျိုးသွားရောက်လက်ပတ်လိမ့်မယ်လို့ခန့်မှန်းနိုင်ထားသလိုကျွန်းတွင်အနီးကငါးဖမ်းပိုင်ခွင့်နဲ့ပတ်သက်လို့တိုင်ဝမ်နဲ့ဂျပန်တို့ကြား2013ခုနှစ်ကသဘောတူညီမှုရလိုက်တဲ့အထိမ်းအမှတ်နေရာကိုလည်းဖွင့်လှစ်ပေးဖို့ရှိနေပါတယ်။ ရေပိုင်မဲ့အညစ်ရေပိုင်နဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တိုင်ဝမ်တမရကကြားနေလေရှိပြီးတဟာတမရမယင်ကျိုးရဲ့ဒုတိယမြောက်အလဲပတ်ခီးစဉ်လည်းဖြစ်ပါတယ်ဒီအလဲပတ်ခီးစဉ်ဟာတိုင်ဝမ်ရဲ့အချုပ်အခြာအာဏာပိုင်ချောင်းပြန်ပြီးတော့အခိုင်အမာပြလို့တဲ့သဘောအတိတ်ပဲဆောင်ပါတယ်ရှင
် Space Ace ဆိုတဲ့ပုဂ္ဂလိကပိုင်နည်းပညာကုမ္ပဏီတစ်ခုဟာသမိုင်းဝင်အောင်မြင်မှုတစ်ခုရရှိခဲ့ပါတယ် Space Ace ကုမ္ပဏီဟာပထမဆုံးအနေနဲ့အသုံးပြုပြီးသားတွန်းအားပေးဒုံးပျံဒဇင်းကိုပင်လယ်ထဲကအဝေးဒိန်းသင်္ဘောဒဇင်းပေါ်ကိုအောင်မြင်မြင်ဆင်းသက်နိုင်စေခဲ့တာဖြစ်ပါတယ်တောက်ကြနေကပြုလုပ်ခဲ့တဲ့ဒုံးပျံပြည့်လွတ်မှုမှာပြီးခဲ့တဲ့ဇွန်လကအလားတူကြိုးပမ်းမှုအတွင်းစက်ပစ္စည်းချုပ်ရွေးမှုတစ်ခုကြောင့်ဒုံးပျံပေါက်ကွဲပျက်စီးသွားပြီးခဲ့တဲ့နောက်တစ်နှစ်နီးပါးကြာမှာ Space Ace ကုမ္ပဏီအနေနဲ့ပထမဆုံးအကြိမ်အာကာသယာဉ်ကိုအောင်မြင်မြင်ထွက်လွတ်တွင်နိုင်ခဲ့တာဖြစ်ပါတယ်ဒီအာကာသယာဉ်မှာအသက်ရှင်ရည်တည်ရေးအတွက်လိုအပ်တဲ့ကုန်ပစ္စည်းတွေနဲ့စက်ပစ္စည်းသတ်မှုအတွက်လိုအပ်တဲ့ကိရိယာတွေတည်ဆောင်ထားတဲ့ကုန်ပစ္စည်းတင်အာကာသယာဉ်ဟာတနင်္ဂနွေနေ့ကနိုင်ငံတကာအာကာသတနင်္ဂနွေနေ့နေ့မှာနိုင်ငံတကာအာကာသစခန်းကိုရောက်ရှိမယ်လို့ညွှန်လင်းရပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကချင်ညာပေးသွားကြတာဖြစ်ပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ website လိပ်စာဖြစ်တဲ့ www.burmese.voanews.com မှာနားဆင်ဖတ်ရှုလို့ရပါတယ်အဲဒီမှာ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံသတင်းတွေကိုလည်းကြည့်ရှုလို့ရပါတယ်အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ခင်ဗျာရင်ဆုံးတော့နိုင်ငံရေးအကျဉ်းသားတွေနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဆွမ်းဆောင်ချက်နဲ့အင်းစိန်နဲ့တာဝတီထောင်ကနိုင်ငံရေးပုံမှန်တွေနဲ့ဆွဲဆိုခံထားသူတရားကျော်လွတ်မြောက်လာတာကိုဝမ်းသာကြိုဆိုပေမဲ့လို့လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားစီရင်ကွာဟမှုတွေရှိတဲ့အတွက်အစိုးရဘက်ကအတိအကျနာမည်နဲ့တကွအများပြည်သူသိအောင်ကြီးညာပေးဖို့နိုင်ငံရေးတက်ကြွလှရှားသူတွေကတောင်းဆိုလိုက်ပါတယ်။နိုင်ငံရေးအကျဉ်းသားတွေအလုံးလွတ်မြောက်နိုင်ဖို့အရေးနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှရှားနေတဲ့အဖွဲ့တွေအနေနဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အသင့်ရှိသလိုနိုင်ငံရေးအကျဉ်းသားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကိုလည်းအတိအကျဖွင့်ဆိုနိုင်အောင်အစိုးရဘက်ကကြိုးပမ်းပေးဖို့တိုက်တွန်းကြပါတယ်။အသေးစိတ်ကိုတော့မတ်စုမွန်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ။
ဟုတ်ပါတယ်ပြည်သူအစိုးရလက်ထက်နိုင်ငံရေးကြောင့်ဖမ်းဆီးချုံနောက်အကျဉ်းချခံနေရသူတွေလွတ်မြောက်ရေးအဓိကဦးစားပေးကြိုးပမ်းသွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကကြေညာချက်ထုတ်ပြန်ပြောဆိုအပြီးမှာပဲနိုင်ငံရေးပုံမှန်တွေနဲ့ဆွဲဆိုခံထားရသူတရားကျော်လွတ်မြောက်ခဲ့ပေမဲ့လို့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားဆောင်ရွက်တဲ့အဖွဲ့တွေစုဆောင်းထားတဲ့လွတ်တဲ့စည်းရင်းနဲ့အစိုးရအသစ်ပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်တဲ့နိုင်ငံပိုင်သတင်းစာပါလွတ်မြောက်အကျဉ်းသားအရေးအတွက်ကကွာဟမှုတွေရှိနေပါတယ်နိုင်ငံပိုင်သတင်းစာတွေမှာတော့ပြည်မှုဆိုင်ရာကျင့်ထုံးဥပဒေပုံမှ494အရာရုတ်သိမ်းသောအမှုမှလွတ်ပေးခဲ့သူပေါင်းက138ဦးရှိတယ်လို့ထုတ်ပြန်ထားတာပါ။ဒါကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ရဲ့နိုင်ငံတော်သမ္မတရုံးဘက်ကရောအကြီးအကဲဌာနဘက်ကရောအစိုးရပြန်ကြားရေးဘက်ကရောအနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကပါဘယ်တရားရုံးကနေဘယ်ထောင်ကဘယ်သူတွေကိုဘယ်ပုံမှနဲ့လွှတ်လိုက်ပါသလဲဆိုတာကိုစည်ရင်အတိအကျအများပြည်သူသိအောင်ထုတ်ပြန်သင့်တယ်လို့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားတဲ့အဖွဲ့တွေကတောင်းဆိုလိုက်ပါတယ်။အဲ့ဒီလိုမျိုးတရားဝင်ထုတ်ပြန်ပေးမှသာဘသူတွေကြံခဲ့တယ်လဲဘသူတွေလွတ်ခဲ့တယ်လဲဆိုတာအတိအကျသိနိုင်မယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPBB ရဲ့အတွဲဘက်အတွင်းမှကိုဘိုကြီးကပြောပါတယ
်နောက်ဆုံးရတဲ့စည်ရင်းကတော့၁ရက်၃ရက်ပဲအပြင်ကိုရောက်တယ်လို့ကျွန်တော်တို့သိရတယ်ကျန်တဲ့သူတွေကတော့အမှုကိုပတ်လိုက်လိုက်တာရှိမယ်ဒါပေမဲ့ဟိုထောင်ထဲကိုပြန်ရောက်သွားတဲ့သူတွေရှိတယ်ဆိုတော့ကျွန်တော်တို့ဒီစည်ရင်းရတော့ဒီအမှုရင်ဆိုင်နေတဲ့သူက320ရှိသေးတယ်နောက်ပြီးတော့ဖြစ်တင်ကြပြီးသား121ရောက်ရှိပါတယ်ကောင်းတာကတော့အစိုးရဘက်ကအနေနဲ့ဟိုရှင်းရှင်းလင်းလင်းပြအောင်ပေါ့နော်နံပါတ်နဲ့တီးကြကြထုတ်ပြကြကြသိနေပါဘူးအခုကအရင်အစိုးရတော်ကလည်းဒီလိုပဲရှင်းလင်းလင်းမထုတ်ဘူးဒီအစိုးရလည်းအရင်လိုပဲရှင်းလင်းလင်းမထုတ်ဘူးဆိုရင်တော့မကောင်းဘူးဗျဒီကဟိုဘောမနိုင်ငံတော်ရဲ့ဖြိုးဝှက်ချက်လည်းမဟုတ်တဲ့အတွက်ဒီအချင်းဦးစီးရဲ့ website မှာပဲဖြစ်ဖြစ်သမရရဲ့ website မှာပဲဖြစ်ဖြစ်နံပါတ်နဲ့တီးကြထုတ်ပြကြကြသိပါတယ
်အစိုးရအသည့်အနေနဲ့နိုင်ငံရေးကျင်းသားလွတ်မြောက်ရေးကိုနိုင်ငံရေးကျင်းသားများအရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တင်ပြီးတော့နိုင်ငံရေးကျင်းသားလွတ်မြောက်ရေးအဖွဲ့တွေအားလုံးကလည်းပူးပေါင်းဆောင်ရွက်ဖို့အသင့်ပါပဲလို့ပြောဆိုပါတယ်နိုင်ငံရေးကျင်းသားအားလုံးလွတ်မြောက်နိုင်ရေးမှာနိုင်ငံတော်တွင်လွှတ်တော်မှာပါနိုင်ငံရေးအကျဉ်းသားဆိုတဲ့ဝေါ်ဟာရကိုတရားဝင်တိကျတဲ့အဓိပ္ပာယ်ဖွင့်ဆိုချက်နဲ့ဖွင့်ဆိုနိုင်အောင်ဆောင်ရွက်ပေးဖို့နဲ့နိုင်ငံရေးအကျဉ်းသားတွေဆက်ရှိနေအောင်ပဲဆိုရင်လည်းသူတို့အတွက်အခွင့်အရေးတရားဝင်ရပိုင်ခွင့်တွေကိုလူခွင့်ရေးစံချိန်စံနှုန်းနဲ့အညီရရှိနိုင်အောင်ဆောင်ရွက်ပေးဖို့ကိုလည်းနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီအဖွဲ့ဝင်ဦးညိုထွန်းကတိုက်တွန်းပါတယ
်ဒီနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်လို့ကဖွဲ့တွေ3-4ဖွဲ့ရှိတယ်လေ3-4ဖွဲ့ရှိတော့ဒီ3-4ဖွဲ့တွေကိုခေါ်ပြီးတော့ဆွေးနွေးမှုနိုင်ပြီးတော့နိုင်ငံရေးအကျဉ်းသားအတိတ်ပဲဖွင့်ဆိုချက်
အခုလက်ရှိမြန်မာနိုင်ငံတော်ဝန်ကအကျဉ်းထောင်အသီးသီးမှာနိုင်ငံရေးကြောင့်ထောင်ချခံထားရတဲ့အကျဉ်းချသူပေါင်းက100ကျော်ကျန်သေးပြီးအလုံသမားလေသမားရေးနဲ့ပြည်တွင်းစစ်အရေးတွေနဲ့ပတ်သက်လို့နိုင်ငံရေးကြောင့်အချုပ်နှောင်ခံရသူအပါအဝင်လက်ရှိတရားရင်ဆိုင်နေရသူပေါင်းက300ကျော်ကျန်သေးတယ်လို့လည်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းကပြောပါတယ်။အရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်တုန်းကတော့ယုံကြည်ချက်ကြောင့်အကျဉ်းချခံနေရတဲ့နိုင်ငံရေးအကျဉ်းသားမရှိစေရဆိုပြီးကြွေးကြော်ပြီးတဲ့နောက်မှာနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားတဲ့အဖွဲ့တွေကိုဖိတ်ခေါ်ပြီးပြည်ထရေးနိုင်ငံတော်အစိုးရတာဝန်ရှိသူပြည်ထောင်စုဝန်ကြီးတွေပါပါဝင်ပြီးတော့နိုင်ငံရေးအကျဉ်းသားများစစ်စီရေးကော်မတီကိုဖွဲ့စည်းခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်အပေါ်သဘောထားကွဲလွဲမှုတွေရှိခဲ့ပြီးနောက်ပိုင်းမှာတော့အစိုးရဘက်ကအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားနေတဲ့အဖွဲ့တချို့ကိုပါဝင်ခွင့်မပြုတော့ဘဲနိုင်ငံရေးအကျဉ်းသားများရေးရာကော်မတီအဖြစ်အသစ်ပြန်လည်ဖွဲ့စည်းခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးနဲ့ပတ်သက်လို့လှုပ်ရှားမှုမရှိတော့တဲ့လို့ဖြစ်ခဲ့တယ်လို့လည်းဝေဖန်မှုတွေရှိခဲ့ပါတယ်။
မဆုမွန်ပြောပြသွားတာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုမကြာခင်မှာပြောပြသွားဖို့ရှိပါတယ်။ဒီအကြောင်းကိုအလဲမပေးခင်မှာမြန်မာနိုင်ငံပညာရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုအလဲပေးခင်ပါတယ်။တနိုင်ငံလုံးတိုင်းတာနဲ့ပညာရေးပြည်ပြင်ပြောင်းလဲမှုတွေပြုလုပ်ကြတဲ့အချိန်မှာအမေရိကန်ပြည်ထောင်စုကလည်းတဒတ်အားနဲ့ပါဝင်ကူညီနေတာဖြစ်ပါတယ်။မူလာတန်းဆရာမတွေအတွက်အရင်ချင်းမြင့်တင်နန်းဖွင့်နေပေးနေတဲ့ Gift of Education ရှင်းအစီအစဉ်ရဲ့တင်နန်းဆင်ပွဲအကြောင်းကိုတော့မတ်တိန်ကီလင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
Gift of Education အဖွဲ့ဟာ NLG ပညာရေးကွန်ရက်ရဲ့အဓိကထောက်ပံ့မှုနဲ့အတူမူလာရန်ဆရာတွေအရေးအချင်းမြင့်တင်တဲ့တင်နန်းကိုသတင်း၅ဘက်ကြာပို့ချနေတာဖြစ်ပါတယ်ကလေးငယ်တွေကိုပြန်လဲတင်ကြားပေးရတဲ့ဆရာတွေကိုယ်တိုင်အင်္ဂလိပ်စာစနစ်တကျသိတာဖို့လိုအပ်နေတယ်လို့ Gift of Education အဖွဲ့ဦးဆောင်သူဆရာမကြီးကအခုလိုသုံးသပ်ပါတယ
် challenge ကတော့အများဆုံးကတော့ဒီဆရာမတွေကတခါမှသူတို့မှာအင်္ဂလိပ်ဘာသာမှာ training မရခဲ့ပါဘူးသူတို့ဟာ guide လုပ်တယ်သူတို့ဟာ volunteer teacher တွေလုပ်တယ်သူတို့ဟာသူတို့တတ်တာအားလုံးက graduate တွေပါတချို့တွေက MSc တောင်ပါပါတယ်เนาะအဲ့ဒါမျိုးတွေဒါပေမဲ့အဲ့ဒီဆရာမတွေကိုအင်္ဂလိပ် English ပေါ့เนาะ teaching of English English second language ကိုသင်ရတာအဲ့ဒါကတော့ biggest challenge ပါပဲ
လက်ရှိ3ချိန်မြောက်သင်တန်းပို့ချပြီးစီးတဲ့ Gift of Education သင်တန်းဆင်းပွဲမှာပြောဆိုလိုက်တာပါဒီသင်တန်းကိုရန်ကုန်မြို့နယ်အနီးတစ်ဝိုက်ဖြစ်တဲ့ကွန်းချံကုန်းကော့မှုနဲ့တန်လျင်မြို့နယ်တွေမှာရှိတဲ့ဘုန်းတော်ကြီးပညာသင်ကျောင်းနေကိုပိုင်အလဲတန်းကျောင်းအထက်တန်းကျောင်းတွေကဆရာတွေလာရောက်တင် जा ခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုကကူညီမှုနဲ့အတူသုံးဘက်တာလာရောက်တင် जा ပို့ချပေးတဲ့ဆရာမတူကမြန်မာဆရာတွေရဲ့စူးစမ်းတင်ယူမှုကိုအခုလိုချီးကျူးပြောဆိုပါတယ
် So I feel like they made a lot of progress They did a great job up on stage. Some of them
တင်တန်းသားဆရာဆရာမတွေအနေနဲ့ဒီတင်တန်းကနေအများကြီးတင်ယူလေ့လာခဲ့တယ်လို့ကျွန်မယုံကြည်ပါတယ်တင်ယူတဲ့ဆရာတွေကလည်းကြိုးကြိုးစားစားတင်ယူကြသလိုပံ့ပိုးနေသူတွေကလည်းအားကောင်းကောင်းနဲ့ပံ့ပိုးကြတာမို့ဒီအစည်းအဝေးလဲကြာရှည်ရပ်တည်နိုင်ဖို့မျှော်လင့်ပါတယ
် Gift of Education အဖွဲ့ရဲ့ဤစနစ်တကျတင် जा မှုဟာကလေးတွေကိုပြန်လဲတင် जा ပေးဖို့အတွက်အကျိုးရှိတယ်လို့တင်တန်းလာတတ်တဲ့ဆရာတူကအခုလိုပြောပါတယ
်အရင်တော့ကတော့ကျွန်တော်တို့အဲဒီစတင်တဲ့နေရာမှာကလေးတွေကိုကျွန်တော်တို့စတင်တဲ့နေရာမှာတမယိုးကြအနေနဲ့ပဲစတင်တာပေါ့အခုဒီတင်နန်းကိုတက်လိုက်ချင်အပြင်ကျွန်တော်တို့ဒီစာတင်တဲ့နေရာမှာတကယ့်ကိုစနစ်တကျနေနောက်အင်္ဂလိပ်စာဆိုလို့ရှိရင်လည်းတကယ့် grammatically တွေနော် correct sentence တိစောက်ပုံတွေအစကျွန်တော်တို့အသေးစိတ်တင်လာနိုင်တဲ့အတွက်ကြောင့် နောက်ကျွန်တော်တို့ပြန်သင်ရမယ့်ကလေးတွေအတွက်အများကြီးကျိုးရှိပါတယ်ခင်ဗျာ
ဒီတင်တန်းလိုဆရာစွမ်းရည်မြင့်တင်တင်တန်းတွေကိုရန်ကုန်မြို့မှာတင်မကပဲနေတွေမှာပါကြည်ကြည်ပြန့်ပြန့်ဖွင့်လှစ်စီလိုနေကြပါတယ်
ကျားဖွဲ့လို့လေဒီတင်တန်းမှာပေါ့ဟိုကဒီတင်တန်းကိုကျမကတော့ပြောချင်တာဟိုတစ်နှစ်ကိုတစ်ချိန်ပေါ့နော်ဖွင့်မဲ့အစားနှစ်ချိန်လောက်ဖွင့်ပေးပါလို့တောင်းဆိုချင်တယ်ပြီးတော့ဒီဟာတွေကိုစင်ပွားတင်တန်းတွေပေါ့ဒီမြို့မှာတွေမကအောင်နေတွေမှာတိုင်းတွေမှာလဲဟိုကစင်ပွားတင်တန်းတွေပြေးဖို့လို့ဟိုကထည့်လိုရလို့ကျမထင်ပါတယ်ရှင်ဟုတ်ကဲ့
တင်ကြားမှုစွမ်းရည်အမှန်တကယ်လိုအပ်နေတဲ့ဆရာတွေကိုလေ့ကျင့်ပေးရကနေမြမပညာရေးလောကကိုတစ်ဖက်တစ်လမ်းကနေတိုးတက်စေဖို့ရည်ရွယ်တဲ့ Gift of Education အစီအစဉ်ကို NLD ပညာရေးကွန်ရက်လက်အောက်ခံစုပညာဘိမှန်ကနေအဓိကအကူအညီထောက်ပံ့ပေးနေပြီး American ပြည်ထောင်စုဘက်ကလည်းတင်ကြားပို့ချသူတင်ထောက်ကူပစ္စည်းစားတဲ့အထောက်အပံ့တွေလည်းပေးနေတာပါတစ်နှစ်တစ်ခါနှွေရသည်ကျောင်းပိတ်ရက်မှာဆရာတွေကိုတင်ကြားပေးနေတဲ့ဒီအစီအစဉ်ကိုအခြားမျိုးတွေမှာလည်းတွားရောက်ဖွင့်လှစ်နိုင်ဖို့ဦးစီးဆောင်ရွက်နေသူတွေကစူးစမ်းနေကြပါတယ်ရှင်
။မတ်တင်ကြီးလည်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။မကြခင်မှာတော့ကမ္ဘောဒီးယားနိုင်ငံဘက်ကသတင်းကိုပြောပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့စနေညပိုင်းအစီအစဉ်မှာဆွေးနွေးမယ့်ဓာတ်ရိုက်လေလံအစီအစဉ်နဲ့ပတ်သက်ပြီးတော့အသိပေးကြပါတယ်ခင်ဗျာ။
ဒေါ်စန်းစုကြည်ဟာအခုဆိုရင်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်သွားပါပြီ။လွတ်တော်အားလုံးနဲ့အစိုးရအဖွဲ့ဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့အပြင်ဝန်ကြီးဌာနတစ်ခုကိုပါတွဲကင်ထားတဲ့ဒေါ်စန်းစုကြည်အနေနဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လို့ဘာကြောင့်များလိုအပ်တာပါလဲ။ဥပဒေမူကြမ်းကိုတပ်ဖက်ကကိုယ်စားလှယ်တွေကန့်ကွက်ခဲ့တဲ့ကြားကအခုလိုအတီဖြစ်သွားပြီးတဲ့နောက်ပိုင်းဒါဟာအကောင်းဘက်ကိုပိုပြီးဦးတည်စေမှာလား။စိုးသွားမှာတွေကရှိနိုင်သလား။စတဲ့ကောင်းကျိုးဆုပ်ပြက်အလားအလာတွေကိုအခုလာမယ့်စနေနေ့ညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှာပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်
တော်ရှင်နေနေကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြနေဆိုရင်တော့ဒီကနေ့ည9:00မတိုင်ခင်ဆက်သွယ်ကြဖို့တိုက်တွန်းပါရစေခင်ဗျာ။ဒီမြန်မာပိုင်းကနေစနေညနေခင်းမြန်မာဘာသာအစည်းအဝေးတွေကိုဆက်လက်အတန်းလွှင့်ပေးနေပါဗါတယ်။အခုတော့ကမ္ဘောဒီးယားနိုင်ငံဘက်ကသတင်းကိုပြောပြခြင်းပါတယ်။ကမ္ဘောဒီးယားနိုင်ငံမှာခမာနီတွေအုပ်စိုးခဲ့တဲ့1980ပြည့်လွန်နှစ်တွေအတွင်းတင်ကောသွားခဲ့တဲ့စက္ကပ်ပညာဟာအခုခါတကြော့ပြန်ရည်ပန်းစားလာနေပါတယ်။စီယံဝဲတွင်မှုကနေလွတ်မြောက်အောင်ကြိုးပမ်းနေရတဲ့ကမ္ဘောဒီးယားနိုင်ငံမှာစက္ကပ်ပညာတခက်ဆန်းလာစေဖို့ပရိဒါအဖွဲ့တစ်ခုကကြိုးပမ်းနေတဲ့အကြောင်းကိုတော့ AP သတင်းဆောင်ပါကိုအခြေခံပြီးတော့ကိုအောင်လွင်ကပြောပြထားပါတယ်ခင်ဗျာ
ကမ္ဘောဒီးယားရုပ်ဆိုင်တဲ့ပုံစံတွေကြားပေါင်းမီနဲ့ကိုဘလာနဲ့ထူးထူးခြားခြားတင်ဆက်နေတာကတော့ဖပွန်လူစီပတ်ကမ္ဘောဒီးယားစက္ကပ်အဖွဲ့ပဲဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံစီယံမျိုးကတင်ဆက်မှုတွေမှာတော့ကဘာကျော်ဆက်တီဆိုလေးစက္ကပ်ဖွဲ့ရဲ့တရုတ်ဖို့တင်ဆက်မှုအငွေသက်တွေကိုလည်းတွေ့ကြရမှာပါစစ်တမ်းနဲ့စင်းရဲမွဲတင်မှုတန်ကြောင့်စိတ်ပိုင်းရုပ်ပိုင်းဝိညာဉ်ခံစားခဲ့ရတာတွေကိုကုစားနိုင်မှုရည်ရွယ်ပြီးတချင်ကဒုက္ခတွေဖြစ်ခဲ့ကြသူတွေကမ္ဘောဒီးယားနောက်မြောက်ဘက်ကဗထမမြို့မှာ1994ခုနှစ်ကစက္ကပ်ဖွဲ့ကိုစုပေါင်းထူထောင်ခဲ့ကြတာပါလူငယ်စက္ကပ်သမားတွေအလုံးအားကျောင်းပညာနဲ့စက္ကပ်ပညာကိုအခမဲ့သင်ကြားဝင်ရကြပါတယ်ခမာဘာသာနဲ့တောက်ပတဲ့အနုပညာလို့အဓိပ္ပာယ်ရတဲ့စက္ကပ်အဖွဲ့ကတော့စက္ကပ်ပညာ၊ဂီတနဲ့သဘင်ပညာတွေသင်ကြားပေးနေတာပါ။ဖရာစက္ကပ်အဖွဲ့ကစက္ကပ်ပညာရှင်တူလည်းဖြစ်၊လက်ထောက်ညွှန်ကြားရေးမှူးတူလည်းဖြစ်တဲ့ကကတာအုံးကတော့လူငယ်တွေဘဝပြန်လည်ထူထောင်နိုင်မှုအထူးကရည်ရွယ်ချိုးပန်းနေတယ်လို့ပြောပါတယ်
။ကျန်တဲ့စမ်ရာဖာကတ်မီန်ကမ္ရောင်းနဲ့ကောလ်ဒါချစ်ရာန်တို့ချေ
ဒီဘမဲ့တွေချေလက်ကဆင်းရဲသားတွေလို့ချိုးတဲ့အတိုင်းဝိုင်းကလူတွေရဲ့ဘဝတွေတိုးတက်အောင်ကျွန်တော်တို့အဖွဲ့ကအပြင်းထန်ကြိုးစားနေတာပါတော်တော်များများကပညာလည်းမတက်အသုံးချနိုင်တဲ့ကျွမ်းကျင်မှုပညာလည်းမရှိကြပါဘူးဒါကြောင့်လည်းသူတို့ဘဝတွေတိုးတက်လာစေဖို့အသုံးဝင်မဲ့ပညာတစ်ခုခုသင်ယူနိုင်အောင်ကျွန်တော်တို့ကအကူအညီချင်ပါတယ
်ကမ္ဘောဒီးယားစက္ကပ်အဖွဲ့ကအာရှမှာသာမကဥရောပတီသွားရောက်ဖြောပြခဲ့ပြီး2015ခုနှစ်အောက်တိုဘာလနဲ့ပထမဆုံးကျင်သွားခဲ့တဲ့အမေရိကန်ပြည်ထောင်စုခီးစဉ်မှာတော့ဝါရှင်တန်ဒီစီနဲ့ဆန်ဖရန်စစ္စကိုအပါအဝင်မြို့ကြီး6မြို့မှာလည်းတင်ဆက်ဖြောပြခဲ့တာပါနောက်ထပ်နိုင်ငံကခီးစဉ်တွေအတွက်လည်းစီရင်မြို့မှာစက္ကပ်သမားတွေတစ်နေ့ကို3နာရီကနေ5နာရီအထိနေ့စဉ်လေ့ကျင့်နေကြပါတယ်။ခုနှစ်ရက်ပတ်လုံးညစဉ်ဖြောပြနေတဲ့အတွက်လည်းဖွဲ့သားတွေဝင်ဝင်မှန်လာကြပါတယ်။2002ခုနှစ်မှာစက္ကပ်ထဲကိုမရောက်ခင်တော့ကအမိုက်ကောက်ပြီးတစ်နေ့ကိုအမေရိကန်ဒေါ်လာ100ဒေါ်လာလောက်သာဝင်ငွေရနိုင်ခဲ့တဲ့ဟောက်စီတောင်းဟာဆိုရင်လည်းအခုခါစာရင်းနိုင်ဖတ်နိုင်ုံသာမကစက္ကပ်ပညာကျွမ်းကျင်မှုကြောင့်အချိန်ပြည့်အလုပ်ရနေပါပြီ။
បាទសម្រាប់សាលាពួកខ្ញុំដែលខ្ញុំហាត់រៀន
ငငယ်ကလေးကအခုချိန်ထိဒီစက်ကတ်ဟာကျွန်တော်အတွက်စစရရာတင်ယူဝင့်ရတဲ့အကြောင်းပါဒါကြောင့်လဲအကြောင်းကိုအရင်ကျေးဇူးတင်ပြပါတယ်စက်ကတ်ကြောင့်ကျွန်တော်ဘဝလည်းအရင်ထက်အများကြီးပိုတိုးတက်လာပါတယ
်ခီးသွားဝန်ဆောင်မှုလုပ်ငန်းတစ်ခုဖြစ်တဲ့ Trip Advisor ကတော့စီရင်မြန်မာလက်ပတ်ကြည့်ရှုတင်တဲ့ပြပွဲ14ခုနဲ့ Fast စက်ကတ်ပွဲကိုနံပါတ်1နေရာပေးထားပါတယ်စကပွဲကတော့ဇွန်လထဲမှာပဲစီရဲမြို့စုံက300မီတာ9600နီးပါးကျယ်ဝန်းတဲ့မြေခွက်ပေါ်မှာလူလေးရဆက်နဲ့ရုံသစ်တစ်ခုဆောက်လုပ်ခဲ့တာပါခမာရင်ကျင်းမှုကိုအခြေခံထားတဲ့ဇလန်း၈ခုကိုလည်းဆဲရတဲ့ချိန်ပြောင်းလဲပြသနေတာပါအော်စတြေးလျနိုင်ငံကကဘာလက်ခီးသွားရှွန်နာရစ်ကတော့ကျွမ်းကျင်မှုဆဲရထက်သန်မှုတွေနဲ့အတူရိုးရာရင်ကျင်းမှုနဲ့စကပညာတွေကိုပေါက်ဆက်တင်ဆက်ထားတာတွေ့ရတာကြောင့်သဘောကျတယ်လို့ဆိုပါတယ်
Well, I thought the show was wonderful tonight. I love the energy. I love the excitement.
ဒီညပွဲကတော့အမခန္ဓာအောင်ကိုကောင်းတယ်လို့ထင်ပါတယ်။ခွန်အားပြည့်တဲ့စိတ်လှရှားစရာကောင်းလို့ကြိုက်ပါတယ်။ဒီမျိုးသားမျိုးသမီးလူငယ်တွေသူတို့လှုပ်ချင်တဲ့အလုပ်ကိုလှုပ်ခွင့်ရတာတွေ့ရတာကလည်းစိတ်ချမ်းသာစရာကောင်းပါတယ
်။ရေစရာမောစရာတွေပြည့်တတ်တဲ့နဲ့အပြန်အလှန်ထိတွေ့ဆက်ဆက်မှုတွေကလည်းကတိဟော့ပစန်တို့လိုကမ္ဘာလေခီးသွားတွေကိုစက္ကပ်ပွဲအစဆုံးဆွဲဆောင်နိုင်ခဲ့တာပါ။
Probably one of the best things that I've ever seen. So, we were so enthralled, we just finished at the end.
ဒီဘူးသမီးရဲမှာအကောင်းဆုံးတော့ဖြစ်နိုင်ပါတယ်။စိတ်လှုပ်ရှားလွန်းလို့ပွဲပြီးတဲ့အထိဖျားဖျားနဲ့ဗဇက်တောင်ပိတ်ချိန်မရပါဘူး
။စက္ကပ်ပွဲအတွက်လူကြီးလက်မှတ်တစ်စောင်းကို $18 ကနေ $35, ကလေးလက်မှတ်ကတော့$10ကနေ $18 အထိပေးရပြီးကမ္ဘောဒီးယားနိုင်ငံသားတွေကိုတော့ဈေးလျှော့ပေးပါတယ်။ဖြော်ပြပွဲတွေကရလာတဲ့အမျက်ဆွန်းတွေအားလုံးကိုတော့စက္ကပ်ဖွဲ့အတွက်ပြန်လည်ရင်းနှီးမြှုပ်နှံသုံးဆွဲနေရတာလည်းဖြစ်ပါတယ်ခင်ဗျာ
။ကောလွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုညနေ9:00အထိဆက်ပြီးတော့ကြီးညာပေးနေပါတယ်။သတို့ရှင်နေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့ internet ဆာမျက်နှာမှာပြန်လည်နောက်ဆက်ဖတ်ရှုနိုင်ပါတယ်။ဒါ့အပြင် VOA ရဲ့ Facebook, Twitter နဲ့ YouTube ဆာမျက်နှာတွေမှာလည်း VOA ရဲ့ရုပ်သံသတင်းတွေကိုနောက်ဆက်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုနန်းလောင်ကတက်လက်ကြီးညာပြီးမှဖြစ်ပါတယ်ခင်ဗျာ
။ American နိုင်ငံခြားရေးဝန်ကြီး John Kerry ဟာကြိုတင်ကြီးညာခြင်းမရှိဘဲနဲ့ Afghanistan နိုင်ငံကိုရောက်ရှိနေပါတယ်။ဒီလက်ပတ်ခီးစဉ်ဟာတိုင်းပြည်ရဲ့အမျိုးသားညီညွတ်ရေးကိုယိမနဲ့အစိုးရကို American နိုင်ငံကဆက်ပြီးအားပေးထောက်ခံတဲ့သဘောဆောင်ပါတယ်။ Iraq အစိုးရကောင်ဆောင်တွေနဲ့တွေ့ဖို့တဲ့အပြင် American နိုင်ငံကသူတို့ကိုအခိုင်အမာထောက်ခံအားပေးနေတယ်ဆိုတဲ့တဘောကိုပြလို့တဲ့အတွက် Mr. Kerry ဟာ Iraq နိုင်ငံကိုကြိုတင်ကြီးညာချင်းရှိပဲနဲ့တွားရောက်ခဲ့ပါသေးတယ်။ Iraq ခီးစဉ်အပြီးနောက်တည့်အကြာမှာပဲ Afghanistan ကို Mr. Kerry ရောက်ရှိလာတာပါ။ Afghan ကို2014အောက်ဂုလာရုံးကဝန်ကြီး Kerry နောက်ဆုံးရောက်ရှိခဲ့တာဖြစ်ပါတယ်။ American ကာကွယ်ရေးဝန်ကြီး Ash Carter ဟာဒီကနေ့စနေနေ့မှာပဲအာရှခီးစဉ်စတင်လိုက်မှာဖြစ်ပြီးတော့သူတွားရောက်မဲ့အိန္ဒိယနဲ့ဖိလစ်ပိုင်နိုင်ငံစလုံးမှာလုံခြုံရေးနဲ့သက်ဆိုင်တဲ့ကိစ္စတွေကိုဆွေးနွေးဖို့ရှိနေပါတယ်။ကာကွယ်ရေးဝန်ကြီး Carter ဟာတောက်ကြနေကနယူးယောက်မြို့မှာအာရှလုံခြုံရေးအခြေအနေနဲ့ပတ်သက်လို့မိန့်ခွန်းပြောကြားခဲ့ရမှာတော့နှစ်နှမိတ်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်နိုင်ငံရဲ့လှုပ်ဆောင်ချက်တွေကြောင့်အာရှနိုင်ငံသားတွေဟာအမေရိကန်ရဲ့ထောက်ခံမှုရဖို့ကြိုးစားနေကြတယ်လို့ပြောဆိုသွားပါတယ်။ပြီးခဲ့တဲ့လကဘယ်လ်ဂျမ်နိုင်ငံဘရာဇီးလ်မြို့ပုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်တန်ရရှိခံရသူကိုဖမ်းမိလိုက်ပါပြီ။အသက်30နှစ်အရွယ်မိုဟာမက်အဘရီနီကိုတခြားလူအတော်များများနဲ့အတူတောက်ကြနေကဘယ်လ်ဂျမ်အာဏာပိုင်တွေကဖမ်းဆီးလိုက်တာဖြစ်ပါတယ်။ဘရာဇီးလ်မြို့က17လေဆိပ်ပုံခွဲတိုက်ခိုက်မှုအတွင်းပဟေလိဖြစ်နေကြတဲ့Man in the head ဆိုရဲအထုံးတဲ့လူဆိုရဲလူကိုအခုဖန်ဆီးလိုက်တဲ့ Ebrani ဖြစ်မယ်ဆိုပြီးယုံကြည်နေကြတာဖြစ်ပါတယ်ရှင
်။သတင်းချင်းချုပ်ကိုနန်းလောင်ချင်ညာပြေးခဲ့တာပါဒီညအစည်းအဝေးထုတ်လို့ရေးမှုကမဆုမွန်ဖြစ်ပြီးတော့ engineer ကတော့ Vitex Zone ဖြစ်ပါတယ် VOA American တန်ညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ 9:00 16:25 နဲ့25ရောက်ကနေကြီးညာပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပ
ါThis program has come to you from the Voice of America, Washington.